ဆီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်တွေကိုအလျင်မြန်ရုတ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မြို့သားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကပြောလိုက်ပါတယ် IS အကြမ်းဖက်ဝါရဆွဲအဖွဲ့ကိုနှိမ်နင်းနိုင်တဲ့အခြေအနေပေါ်တည်ပြီးတော့အမေရိကန်စစ်တပ်တွေကိုပြန်လည်ရုတ်သိမ်းသွားမှာဖြစ်တယ်လို့အစ္စရေးနိုင်ငံကရောက်နေတဲ့အမေရိကန်မြို့သားလူမျိုးရေးအကြံပေးဂျွန်ဘောလ်ဒန်ကတနင်္ဂနွေနေ့မှာပြောဆိုသွားတာဖြစ်ပါတယ်သမ္မတထရန့်အနေနဲ့ISIS ရဲ့အာဩဇာအာဏာတွေကိုချိန်မုံပစ်လို့တယ်လို့လည်းကံမျိုးသားလူမျိုးရေးအကြံပေးကပြောပါတယ်။အမေရိကန်တပ်တွေမရုတ်သိမ်းခင်မှာအမေရိကန်မဟာမိတ်ဖြစ်တဲ့ကတ်တိုက်ခိုက်ရေးသမားတွေရဲ့လူမျိုးရေးနဲ့ပတ်သက်လို့လည်းတူရကီနိုင်ငံဘက်ကအာမခံချက်လူကျင်တယ်လို့အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်ဒန်ကပြောသွားပါတယ်။ဆီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်ရုတ်မယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ဟာအတော်လေးဝေဖန်ခံခဲ့ရတာပါ။လာမယ့်သတင်းပတ်တွေအတွင်းဒီစီစဉ်ဖြစ်လာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။မစ္စတာဘောလ်ဒန်ရဲ့အခုမှတ်ချက်ဟာဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းမှုကိစ္စဖြည်းဖြည်းလှုပ်သွားမယ်ဆိုတာကိုပထမဆုံးအများပြည်သူကိုအတည်ပြုပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ။